အမျိုးသားလွှတ်တော်မှာအတည်ပြုခဲ့တဲ့အချိုးကျကိုစားပြုစနစ်ပီအာကိုဒီကနေ့မှပြည်သူ့လွှတ်တော်မှာလက်ခံတွေ့ဆုံလက်ခံဆွေးနွေးဖို့ဆုံးဖြတ်လိုက်ပါတယ်ပဇွန်တော်မြို့နယ်မဲဆန္ဒနယ်က NDF ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စင်ရဲ့လာမယ့်ရွေးကောက်ပွဲတွေမှာပြည်အစနစ်ကျင့်သုံးရေးကိုအစိုးတင်သွင်းလာတာပါဒီကနေ့ပြည်သူ့လွှတ်တော်အစည်းအဝေးမှာအခြေတင်ကန့်ကွက်မှုအချို့ရှိခဲ့ပါတယ်အပြည့်စုံကိုတော့သတင်းရယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပ
ါပဇွန်တော်မဲဆန္ဒနယ်မှာဦးအောင်စင်တင်သွင်းတဲ့အစိုးနဲ့ဆက်လင်းပြီးလွှတ်တော်ကထောက်ခံသူများတဲ့အတွက်လက်ခံဆွေးနွေးရန်ဆုံးဖြတ်ကြောင်းကြေညာပါတယ
်အခုကြားခဲ့ရတဲ့အတန်ကတော့ဒီကနေ့ပြည်သူ့လွှတ်တော်အစည်းအဝေးအတွင်းမှာ PR စနစ်နဲ့ပတ်သက်ပြီးတော့တင်သွင်းတဲ့အဆိုကိုမဲခွဲတဲ့နေရာမှာထောက်ခံသူများတဲ့အတွက်လွှတ်တော်ကလက်ခံကြောင်းလွှတ်တော်ဥက္ကဋ္ဌသူတော်ဦးရွှေမန်ပြောဆိုသွားခဲ့တဲ့အတန်ဖြစ်ပါတယ်လာမယ့်2025အထွေထွေရွေးကောက်ပွဲကစလို့ရွေးကောက်ပွဲတွေကျင်းပတဲ့နေရာမှာအချို့ကျကိုစားပြုရွေးကောက်ပွဲစနစ်ဖြစ်တဲ့ PR ကိုကျင့်သုံးမှုအတွက်အမျိုးသားဒီမိုကရေစီအင်အားစုပါတီတဲ့ရဲ့ပဇွန်တော်မြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စင်ကအဆိုတင်သွင်းခဲ့တာကိုအများကထောက်ခံခဲ့လို့မနေ့ဖြန်မှာ PR စနစ်နဲ့ပတ်သက်ပြီးတော့ကျင့်သုံးသင့်မသင့်ကိုပြည်သူ့တော်အတွင်းမှာဆွေးနွေးကြမှာဖြစ်ပါတယ်။ဒီနေ့ NDF ပါတီကဥအောင်စင်တင်သွင်းခဲ့တဲ့အဆိုကို NDF ပါတီကဒေါက်တင်ရွယ်ဦးကပဲထောက်ခံဆွေးနွေးခဲ့ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲဥအောင်စင်တင်ပြတဲ့ PR စနစ်ကိုမြန်မာနိုင်ငံမှာကျင့်သုံးရင်တိုင်းဒေသစည်းလုံးညီညွတ်ရေးကိုပါထိခိုက်နိုင်တယ်ဆိုပြီးတော့ကြောက်ဖြူမဲဆန္ဒနယ်ကပြည်သူ့တော်ကိုယ်စားလှယ်ဦးပါရှင်ကကန့်ကွက်ခဲ့ပါတယ်။ဒီမနက်ကမှဘာကြောင့်ပြည်စနစ်ကိုကျင့်သုံးရင်အတွက်လက်မခံနိုင်မဲနဲ့ကန့်ကွက်နေရသလဲဆိုတာနဲ့ပတ်သက်ပြီးတော့ဥပါရှင်က VOA ကိုအခုလိုပြောပါတယ
်။ဒီSPTB စနစ်ရဲ့မှားယွင်းတယ်ချွရင်းတယ်အားနည်းရရှိတယ်ဆိုရက်စနစ်ကဘာမှအမှားယွင်းတဆုံတရာမရှိဘူးမဲပြီးတဲ့လူတွေမှလည်းဘာမှအခက်အခဲဟိုပြဿနာမရှိဘူးအရွေးခံတဲ့လူတွေမှလည်းဘာမှပြဿနာမရှိဘူးအမှားယွင်းမရှိဘူးဒီလိုအနေအထားမျိုးရှိတယ်နောက်တစ်ခါကပြာစနစ်ကိုကျင်းသုံးမယ်ဆိုလို့ရှိရင်ပြည်ဆောင်စုမှာကျင်းသုံးနေတဲ့ဥဒါဝန်အရေးသုံးပါးကတိုင်းရင်းသားစည်းလုံးညီညွတ်မှုကိစ္စကိုတက်ပြီးတော့ပြောရယ်တိုင်းရင်းသားနိုင်ငံရေးပါတီရဲ့တိုင်းရင်းသားပြည်သူတွေကကန့်ကွက်ပြောဆိုနေကြရဲ့ PR စနစ်ကိုအဲ့လိုအချိန်မှာဒီ PR စနစ်ကိုကြိုက်သွင်းလိုက်မယ်ဆိုရင်တိုင်းရင်းသားစီလုံးညီညွတ်ရေးကိုထိခိုက်နိုင်တယ်ဆိုတဲ့အချက်ကိုလည်းအလေးနက်ထားတင်တယ်လူများစု majority rule minority right ဆိုတဲ့အချက်ကိုလည်းအလေးနက်ထားပြီးတော့စဉ်းစားတင်တယ်ဆိုတဲ့အချက်တွေကိုထောက်ပြလိုက်တယ်လေ
ပြာစနစ်ကျင်သုံးရေးနဲ့ပတ်သက်ပြီးတော့ဥပဒေဘဏ်ရကြည်ရင်လည်းကန့်ကွက်စရာတွေရှိနေတဲ့အတွက်သူ့အနေနဲ့ကန့်ကွက်ရတာဖြစ်တယ်လို့ဥပရှင်ကဆက်ပြောပါတယ်
။ဖွဲ့စည်းပုံအခြေခံဝင်တွေပုံမှန်တရားနဲ့ကိုကကြီးမှာသူ့လွတ်တော်ကိုယ်စားလှယ်တွေအတွက်မဲဆန္ဒနဲ့သတ်မှတ်ပြီးတော့ရွေးရမယ်။ဖွဲ့စည်းပုံအခြေခံဝင်တွေပုံမှန်369ကိုကကြီးမှာလွတ်တော်ကိုယ်စားလှယ်တွေကိုပြည်သူတွေကတိုက်ရိုက်တွေးချေပိုင်ခွင့်ရှိတယ်ဆိုတဲ့ပြဋ္ဌာန်းချက်တွေရှိတယ်။အခုပြာစနစ်ကိုကျင်းသုံးရကျင်းသုံးလို့ရှိရင်လွတ်တော်မဲဆန္ဒရှင်မပြည်သူကြီးကကိုရွေးချယ်လို့တဲ့လွတ်တော်ကိုယ်စားလှယ်ကိုရွေးခွင့်မရတော့ဘူးအငယ်ကကန့်ကွက်ပြောဆိုမလို့ပဲအဲ့တော့ဥပဒေပိုင်းကိုတော့မပြောဖြစ်လိုက်ဘူးပေါ့လေ
ဥပရှင်ကန့်ကွက်မှုအပြီးမှာပြည်သူ့တော်ဥက္ကဋ္ဌကဒီအဆိုပေါ်ထောက်ခံသူဘယ်လောက်ရှိလဲဆိုတဲ့အချက်ပေါ်မှာမဲခွဲခဲ့ပါတယ်မဲခွဲတဲ့နေရာမှာတိုက်ခန့်ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်အပါအဝင်အဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်တွေအားလုံးနဲ့တက်ရောက်နေတဲ့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေအတော်များများကလည်းမတ်တပ်ရကန့်ကွက်ခဲ့ပါတယ်ထောက်ခံခဲ့တဲ့နေရာမှာတော့တပ်မတော်သားကိုယ်စားလှယ်တွေပါဝင်ခဲ့တာကိုတွေ့ရပါတယ်ဒါပေမဲ့ကန့်ကွက်သူဟာ42ဦးပဲရှိပြီးတော့ထောက်ခံသူဟာကျန်တဲ့လွှတ်တော်ကိုယ်စားလှယ်အားလုံးဖြစ်တဲ့အတွက်ပြည်သူ့လွှတ်တော်မှာတင်သွင်းတဲ့ PR စနစ်အဆိုအောင်မြင်ခဲ့ပြီးတော့မနေ့ပြန်မှာဆက်လက်ဆွေးနွေးဖို့သဘောတူခဲ့တာလည်းဖြစ်ပါတယ်အခု PR စနစ်ကိုမြန်မာနိုင်ငံမှာကျင့်သုံးရေးနဲ့ပတ်သက်ပြီးတော့ပြည်သူ့လွှတ်တော်ရဲ့မှာရောအမျိုးသားလွှတ်တော်မှာရောတင်ပြခဲ့တဲ့ပါတီကတော့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကဖြစ်ပါတယ် NDF ပါတီကပဲမြန်မာနိုင်ငံရဲ့ရွေးကောက်ပွဲစနစ်မှာ PR စနစ်ကျင့်သုံးရေးနဲ့ပတ်သက်ပြီးတော့ဘာကြောင့်စူးစမ်းခဲ့တယ်လဲဆိုတာကို NDF ပါတီဥက္ကဋ္ဌဦးကမောင်ဆွေက VOA ကိုအခုလိုပြောပါတယ
်အခုကျွန်တော်ပြန်စဉ်းစားကြည့်တဲ့အခါကျတော့ဒီဟိုနည်းနည်းအကြောင်းလေးလုပ်တဲ့နေရာမှာ PR နဲ့ပေါ့မှသာရင်ပို့ပြီးတော့ပြည်ပြည်လိမ့်မယ်အလုံးမျိုးနေရတဲ့အကုန်ပါမယ်လူမျိုးရှိရှင်မျိုးရင်းမကပဲနဲ့လူမျိုးနေလည်းအကုန်ပါမယ်။ပါတီငယ်လည်းအကုန်ပါပြီးတော့မြို့သားညီညီကိုအရာနဲ့ရွေးချယ်ခံရတဲ့ကိုယ်စားလှယ်အကုန်လုံးတို့ရောက်လို့ရှိရင်တော့ပို့ပြီးတော့မြို့သားညီညီရေးနဲ့ညီညီရေးကိုပါပို့ပြီးတော့အမှတ်ခံချက်ရှိမယ်လို့ထူးခြားလို့ဆိုတော့ပြည်အောင်ပြန်တင်တာဖြစ်ပါတယ
်။အမေသားလွတ်တော်မှာဒုံကဒီအဆိုကို NDF ပါတီကဒေါက်ခင်ဝိုင်းကြီးကတင်ပြခဲ့တာဖြစ်ပါတယ်။ဆွေးနွေးမှုတွေပြုလုပ်ပြီးဇွန်လ17ရက်နေ့မှာလွတ်တော်အတွင်းမှာအင်အားကြီးပါတီကြီးဖြစ်တဲ့ပြည်ခိုင်မျိုးပါတီကအများပြားထောက်ခံခဲ့တဲ့အတွက် PR စနစ်ကျင့်သုံးရေးကိုမြို့သားလွတ်တော်မှာလက်ခံအတည်ပြုခဲ့တာပါဒီကနေ့ပြည်သူ့တော်အစည်းအဝေးမှာ PR စနစ်နဲ့ပတ်သက်ပြီးတော့အဆိုတင်မှုရှိနေတဲ့အတွက်ဒီစနစ်ကိုကျင့်သုံးရေးကန့်ကွက်တဲ့တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်20ဦးကလည်းလွတ်တော်မတက်ရောက်ဖို့ဆုံးဖြတ်ခဲ့ပြီးတော့အစည်းအဝေးမတက်ခဲ့ဘူးလို့ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်ခင်ဗျာ